Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။တိုင်းဒေသမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုကအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျတပ်ပါဒီမနက်ခင်းတင်ဆက်တွေကိုကိုဆံမဝင်တဲ့အတူကြီးညာပေးပါပါ။အောက်လွတ်တော်စုံစမ်းရေးကော်မတီမှာထွက်ဆိုဖို့အတွက်ဆင့်ခေါ်ထားတဲ့သမရအင်ဗျူအချံပေးအရာရှိချုပ်ဟာထွက်ဆိုဖို့အတွက်မသွားရောက်ခဲ့ပါဘူး။ Righteous တင်းတောက်တွေကိုဖမ်းဆီးဆင်ကရေးမှတ်တဲ့ရေးမှတ်တန်ကိုဖမ်းဆီးသူရဲရာရှိကမီးရှို့ပြီးဖျက်ဆီးခဲ့တယ်လို့အင်ကာနဲ့တရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီလိုထူးခြားတဲ့တင်းလေးတွေကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာတင်းလာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်ခဲ့တဲ့ဆွစ်ဇာလန်သမ္မတကရခိုင်အရေးနဲ့ပတ်သက်လို့ပြောခဲ့တာကတော
့ Switzerland also calls for the full implementation of the reports of the advisory commission chaired by Kofi
Annan ရဲ့ commission ရဲ့အကြံပြုချက်ကိုပြည်ဝထောက်ခံကြောင်းပြောကြားချက်ကိုနိုင်ငံတကာသတင်းတွေအပြည့်အစုံနှာစင်နိုင်ပါတယ်အကျဉ်းထောင်တွေရဲ့အကျဉ်းသားဥယျာဉ်သတ်မှတ်ချက်ထက်ကျော်လွန်နေပြီးစာဝင်နေရေးစားတော့နေထိုင်ရေးအခက်တွေ့နေလို့လွှတ်ပေးတဲ့သူတွေကိုလွှတ်ပေးရေးလူအခွင့်ရေးအကြံကော်မရှင်ရဲ့အကြံပြုချက်ထဲမှာနိုင်ငံရေးအကျဉ်းသားရဲ့လို့သိသက်မပါတဲ့အကြောင်းထိုင်းနိုင်ငံမှာမွေးဖွားခဲ့သူကရင်နဲ့မွန်တိုင်းရင်းသား300ကျော်ထိုင်းနိုင်ငံသားဖြစ်ခွင့်ရသွားတယ်ဆိုတဲ့သတင်းမှာ၄နာဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမွေတို့ကကြီးညာပါမယ်ရှင်
သမရအင်ဗျူရဲ့မဟာဗျူဟာဆိုင်ရာအကြံပေးအရာရှိချုပ်စတီဖန်နန်ကိုသူသမရဒေါနယ်ထရမ့်အတွက်အဓိကအကြံပေးအရာရှိဖြစ်တဲ့တာဝန်ထမ်းဆောင်ခြင်းအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်လွှတ်တော်စုံစမ်းကော်မတီကအင်ကာနေမှာစီစဉ်ထားပေမဲ့သူကရောက်မလာခဲ့ပါဘူး။သူကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုယ်တိုင်ကဆင့်ခေါ်ခဲ့တဲ့ကြားကနေမလာရောက်တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းနေတဲ့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ Texas Pinnet က Republican အောက်လွှတ်တော်မှ Mike Conaway ကတော့အဖွဲ့ရဲ့မေးမြန်းမှုတွေကိုဖြေကြားဖို့အတွက်ဘန်နန်လာရောက်မယ်လို့မျှော်လင့်ထားပေမဲ့ရောက်မလာခဲ့ပါဘူးလို့ပြောပါတယ်။သမ္မတအင်ဗျူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားအငင်းခုန်ဖြစ်နေတဲ့ကိစ္စမှာဘန်နန်ကိုမေးမြန်းချင်တဲ့အတွက်ဆင့်ခေါ်ခဲ့တာဖြစ်ပါအခုလိုရုံးကဆင်ခေါ်တာကိုလာရောက်ဖို့ပြက်ကွက်တဲ့အတွက်ဘန်နန်ဟာလွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားရင်ဆိုင်ရနိုင်ပါတယ်။ဒါပေမဲ့ဒီကော်မတီကနေသူ့ပေါ်အရေးယူမယူအခုဒီမသိရသေးပါဘူး။ဘန်နန်ကိုသမ္မတအင်ဂျူကထွက်ဆိုမှုမလုပ်ဖို့အတွက်ဆက်ပြီးပိတ်ပင်ထားတယ်လို့သူ့ရှေ့နေကစုံစမ်းရေးကော်မတီကိုပြောကြားခဲ့ကြောင်းစုံစမ်းရေးအဖွဲ့ကထိတ်တန့်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကအဒမ်ရှစ်ကပြောပါတယ်
။နောက်ထပ်တစ်ကြိမ်အမေရိကန်ပြည်ထောင်စုအစိုးရပေးပြရပွဲကျောင်းရတော့မယ်ရက်2ရက်အလိုအချိန်မှာအစိုးရအတုံးစိတ်ဆက်လက်ခွင့်ပြုရေးအတွက်ဆုံးဖြတ်ချက်ချနိုင်မချနိုင်ဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ Republican နဲ့ဥဆောင်တဲ့အောက်လွှတ်တော်အမတ်တွေကကြံရှိနေတဲ့ဘန်ဒါရီနှစ်ကုန်ချိန်အထိ American စစ်တပ်အတွက်အတုံးစိတ်မူကြမ်းကိုခွင့်ပြုခဲ့ပေမဲ့လို့ပြည်တွင်းအတုံးစိတ်ကိုတော့သတင်း6ပတ်စာအတွက်သာခွင့်ပြုခဲ့ပြီးအထက်လွှတ်တော် Democrat အမတ်တွေကတော့ခွင့်မပြုဖို့ဟန်တာမယ်လို့ဆိုနေကြပါတယ်။အထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင် Mitch McConnell လို့ Republican လွှတ်တော်အမတ်တွေကပြည်တွင်းအတုံးစိတ်အချိုးစားနဲ့ပတ်သက်ပြီးတော့ဆက်လက်ညှိနှိုင်းနေတဲ့အချိန်မှာတနစ်စာရန်ပုံငွေအဖြစ်အမျိုးသားကာကွယ်ရေးအတုံးစိတ်ကိုဦးစားပေးရမယ်လို့ပြောဆိုနေကြပါတယ်။ Democrat တွေကတော့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားပြည်တွင်းလူအချက်တွေကိုလည်းအရေးကြီးတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စစ်တပ်နဲ့လူလက်တန်းစားတွေအတွက်ရန်ပုံငွေတိုးမြှင့်ပေးရမယ်ဆိုတာကိုကျွန်တော်တို့ထောက်ခံပါတယ်။ပါတီနှစ်ခုဟာတစ်ဖက်နဲ့တစ်ဖက်ပုတ်ထုတ်နေကြတာမဟုတ်ပါဘူးကျွန်တော်တို့ဟာတစ်ခုတည်းအတွက်ပဲလုပ်ပြီးကျန်းသားတွေကိုကြောခိုင်းမထားလိုပါဘူးလို့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကပြောပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းကစပြီးတော့အမေရိကန်ပြည်ထောင်စုအစိုးရရဲ့အတုံးစီရန်ပုံငွေခွင့်ပြုမှုတက်တန်း၄ချိန်ဆက်တိုးပေးခဲ့ပြီးတော့လက်ရှိတက်တန်းကာလဟာကြာသပတေးနေ့ညတကောင်ရန်ချိန်မှာကုန်ဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံမှာကျင်းပမယ်ဆောင်းရာသီအိုလံပစ်ကောင်းစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ထုသမရဒီတရင်ပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကနေလမ်းဖွင့်ပေးထားပါတယ်။အမေရိကန်ထုသမရမိုက်ပန်ဆာအခုလိုဆင်နဘွယ်လုပ်ဖို့အတွက်သူ့ဘက်ကတော့မတောင်းဆိုရသေးကြောင်းတနင်္လာနေ့ကအလာစကာမှာရောက်နေတဲ့တရင်တောက်တွေကိုပြောကြားခဲ့ပါတယ်။ဒါပြင်အခြေအနေကိုလမ်းဖွင့်ပေးထားပြီးစောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။ဒါပြင်သမရထရမ့်အနေနဲ့အခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အပြေရှားရာမျိုးကိုအမြဲတမ်းယုံကြည်ကြောင်းလည်းပြောပါတယ်။ ဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပဲ့ထိန်ဒုံးကျည်ရီမန်းချက်ကြီးကိုလုံးဝတခါတည်းအပြီးဆန့်လို့ဖို့လုပ်ရမယ်လို့လည်းမြောက်ကိုရီးယားဘက်ကဘယ်လိုကိုမဆိုဘယ်လိုပုံစံနဲ့တွေ့ပြောကြားသွားမယ်အကြောင်းသတင်းတောက်တွေကိုပြောကြားခဲ့တာပါလက်တင်အမေရိကနိုင်ငံတွေကိုတောင်းအောင်နေတဲ့အမေရိကနိုင်ငံချိုင်းဝန်ကြီး Rex Tillerson ကိုလည်းဒုသမရနဲ့မြောက်ကိုရီးယားအရာရှိတွေကြားတွေ့ဆုံမှုရှိမရှိသူပီရူးမှာရောက်နေတဲ့မင်းမြန်တဲ့အခါမှာလည်းအလားတူဖြစ်ကြားခဲ့တာပါဒုသမရဟာဂျပန်နိုင်ငံတိုကျိုကိုအင်ကာနေ့ညမှာဆက်ရောက်ပါတယ်ပြီးတော့ဝန်ကြီးချုပ်ရှင်ဆိုအာဘအဘေးနဲ့ဗုဒ္ဓဘုရင်မှာတွေ့ဆုံမှာဖြစ်ပါတယ်ကြာသပတေးနေ့မှာတော့တောင်ကိုရီးယားနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်တယ်လို့တောင်ကိုရီးယားသမရနဲ့တွေ့ဆုံမှာဖြစ်ပါတယ်
American stock share ဈေးဟာအင်ကာနေ့ကအတက်ကျများခဲ့ပြီးတဲ့နောက်ဈေးပိတ်ချိန် stock share ဈေးတွေတက်သွားခဲ့ပါတယ်။ Dow Jones စက်မှုအညွှန်းကိန်းအရ568မှတ်တက်ခဲ့ပြီးတော့တနင်္လာနေ့ကထိုးကျခဲ့တဲ့1,185မှတ်ရဲ့ထက်ဝက်ကျော်နီးပါးပြန်လည်ရရှိခဲ့ပါတယ်။ Standard & Poor's S&P အညွှန်းကိန်းကတော့39မှတ်တက်ခဲ့ပါတယ်။အာရှနဲ့ဥရောပတို့မှာအင်ကာနေ့စောစောပိုင်းတုန်းက stock တွေထုတ်ရောင်းခဲ့ကြတဲ့အတွက် American stock ဈေးကွက်ဖွင့်စာမှာတိတိတသားဈေးကျဆင်းခဲ့ပေမဲ့နောက်ပိုင်းဈေးပြန်တက်ခဲ့ပြီးရှယ်ယာဈေးနှုန်းတွေအတက်ကျများခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့ Dow's အညုံကိန်းတရက်ထဲမှာအမှတ်ပေါင်းများစွာထိုးကျခဲ့တဲ့အတွက်ဒါဟာ stock ဈေးကွက်ရဲ့နှစ်ပေါင်း120သမိုင်းမှာတရက်ထဲတွင်အများဆုံးဈေးထိုးကျခဲ့တာလည်းဖြစ်ပါတယ်။အင်ကာနေ့ဈေးဖွင့်ချိန်မှာအညွှန်းကိန်းက930မှတ်ကျခဲ့ပြီး S&P အညွှန်းကိန်းက1.3ရာခိုင်နှုန်းကျခဲ့တာဖြစ်ပါတယ်။တနင်္လာနေ့က American stock ဈေးကွက်တွေထိုးကျခဲ့ပြီးတဲ့နောက်ကမ္ဘာတစ်ဝန်း stock ထုတ်ရောင်းမှုတွေဖြစ်ခဲ့ပြီးအင်ကာနေ့စောစောပိုင်းမှာတော့အာရှ stock အညွှန်းကိန်းကျဆင်းခဲ့တာဖြစ်ပါတယ်။ဂျပန် Nikkei ကတော့အညွှန်းကိန်းက9ရာခိုင်နှုန်းတန်ဖိုးကျခဲ့ပြီး Hong Kong Hang Seng အညွှန်းကိန်းကလည်းလိုက်ကျက2015ခုဩဂုတ်လနှောင်းပိုင်းမှာအဆိုးရွားဆုံးအချိန်ကြီးရောက်ခဲ့ပါတယ်။ဥရောပရဲ့လန်ဒန် FTSE stock ဈေးကွက်က 2.6 ရာခိုင်နှုန်း၊ German DAX stock ဈေးကွက်က 2.3 ရာခိုင်နှုန်း၊ပြင်သစ် CAC stock ဈေးကွက်က 2.3 ရာခိုင်နှုန်းတို့အသီးသီးတန်ဖိုးကျဆင်းခဲ့ပါတယ်
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9683ညာဒိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက် NUP ဖော်ပြမှုနဲ့ဖန်ဆီးခံရတဲ့ Writers သတင်းတောက်နှုတ်ရဲ့အမှုကိုအင်ကာနစ်ကရန်ကုန်မြောက်ပိုင်းခင်တရားရုံးမှာဆက်စစ်ဆေးခဲ့ပြီးတရားခွင်မှာတရားလူ့ကတက်တဲ့ရဲရရှိကဖန်ဆီးခဲ့တဲ့တုန်းကမှတ်တမ်းကိုမိရှုဖြစ်စီကြောင်းထွက်ဆိုခဲ့ပါတယ်။ရဲရရှိပြည်ရဲ့လူရဟာတရားဥပဒေနဲ့မညီဘူးလို့အဖမ်းခံရတဲ့ Writers သတင်းတောက်ကိုဝါလုံးကပြောပါတယ်။
ကျုံတော်မှာလာပြီးတော့တင်တဲ့ဟာတွေကလေကျွန်တော်တို့တရားစွဲလို့ရအောင်တင်တာတွေပဲဖြစ်တယ်ပေါ့နော်အစိုးရဥပဒေတိုင်းဆောင်ရွက်မယ်ဆိုပြီးတော့တကယ်တမ်းကျွန်တော်တို့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘာမှကျုံတော်မှာတင်ကြလာတာမရှိဘူးလေကျွန်တော်တို့ကတရားမများတတ်ဘူးလို့ခံစားရပါတယ်
အင်္ဂါနေ့တင်ခွင်မှာထွက်ဆိုတဲ့ရဲရရှိကဒီတရင်တောက်တွေကိုဖမ်းပြီးပြီးချင်းသူ့ရဲ့ရဲမှတ်တမ်းစာရွက်ကိုသူ့ကိုယ်တိုင်မီးရှို့ခဲ့တဲ့ပြင်အင်္ဂါနေ့တင်ခွင်မှာသူ့ရဲ့ထွက်ဆိုချက်တွေထဲမှာလည်းကွဲလွဲချက်တွေရှိနေတယ်လို့အကျိုးဆောင်ရှိနေဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ်။ Rajas တရင်တောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ7ရက်နေ့မှာမြန်မာအာဏာပိုင်တွေကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကမတည်ငြိမ်တဲ့အချိန်ကြီးကြုံရတဲ့ရခိုင်ပြည်နယ်တွေကလုံခြုံရေးတပ်ဖွဲ့လှုပ်ရှားမှုအပါအဝင်အစိုးရနှိမ့်ဝက်တရင်အချက်လက်တွေကိုဥပဒေဆန့်ကျင်ပြီးရယူခဲ့ဒါဆိုရဆဆွဲခြင်းနဲ့အရေးယူခဲ့တာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးရောက်နေတဲ့ဆွစ်ဇာလန်သမ္မတအလန်ဘတ်စီဟာအင်ကာနီကကောက်ဆက်စွာသားခရိုင်မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့ရိုဟင်ညာပြည်ထနာဖြစ်ရှင်ရေးအတွက်မစ္စတာကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖွင့်နိုင်ရေးဆွစ်ဇာလန်နိုင်ငံကထောက်ခံတယ်လို့ပြောကြားလိုက်ပါတယ်ရိုဟင်ညာတွေဘေးကင်းစွာဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေပြန်သွားနိုင်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကကူညီမယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာတွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss Franc 12တန်းထောက်ပံ့မယ်လို့လည်းသမ္မတကကြေညာခဲ့ပါတယ
်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနေနဲ့မြန်မာနိုင်ငံရင်းချင်းနေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးကြဖို့မြစ်တာရက်ခံချက်တစ်စောင်ကို February 6ရက်ရက်စွဲနဲ့ Kitchen အဖွဲ့ကြီး20ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ
်
တို့နဲ့မျက်ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်နားဆင်ရပါမယ်။ရိုဟင်ဂျာပြဿနာဖြစ်ရှင်းနိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်။ရိုဟင်ဂျာအကြက်တဲပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့သမ္မတအာလန်ဘက်စီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအောက်ဆက်ပဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီအင်ကာနေကသွားရောက်စဉ်သူကအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုမဆွေမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်စီဟာအင်ကာနေရုံကကောက်ဆက်ပဇာခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ရိုဟင်ဂျာပြည်ထောင်ကိုဖြည့်ဆည်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစီရင်ခံစာထဲကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့သမ္မတဘက်စီကအခုလိုပြောကြားခဲ့ပါတယ်
The agreement on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
ဒေသကြတ်နာဝဖြစ်ရှာရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာနေရပ်ပြန်ပွေသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်ရွက်ခြေလှမ်းဖြစ်ပါတယ်ပြန်သွားရသူအလုံးဟာကိုယ်သဘောနဲ့ကိုပြန်ကြတဲ့သူတွေဖြစ်ဖို့လုံလုံချုံချုံစီးဖို့တစ်ခါစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နန်ဥဆောင်ရေးသားခဲ့တဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပို့ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အဆင်ပြေတဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ရုံးကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ဒီစီအဖြေရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ်။
2019ခုနှစ်ဩဂတ်လ24ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေမှာရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငင်းငင်းချမ်းချမ်းနဲ့တဟစာကြဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုအချက်အစီရင်ခံစာရဲကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့စဉ်းစားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစီရင်ခံစာထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့အနေဖြင့်ရှင်းလင်းမှုတွေအတွက်မှရိုဟင်ဂျာတိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်
။ We are working with Bangladesh but also with Myanmar and we are also in contact with Myanmar to address this issue.
ဆွစ်ဇာလန်နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်။ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်။အခုဆိုရင်နေရပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီ။သူတို့တွေရဲ့လူကုန်သိက္ခာကိုလေးစားလိုက်နာပြီးသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့လိုပါတယ်။ကျွန်တော်အရင်ပြောခဲ့သလိုပါပဲ။ပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်။ဘေးကင်းလူညုံမှုရှိရပါလိမ့်မယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမ္မတအယ်လန်ဘက်စီကအခုလိုဆိုခဲ့ပါတယ်
။ We are facing and you are facing here and the people working here are facing a situation with urgent needs. Urgent needs.
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတစ်သန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူး။မကြခင်မှာမုတ်တုံရပြီးကြားလို့လာတော့မှာပါ။ဒါကြောင့်ဒီမှာကုနီထပ်ပန်းနေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်။စာနာရေးခါပိုင်းဆိုင်ရာအထောက်အပံ့တွေပေးနေတဲ့အဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်။အဲ့တစ်ချိန်တည်းမှာပဲနေရပြန်ပူရေးသဘောတူညီချက်ကိုဘယ်လိုအကောင့်ထဲပေါ်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss franc 12တန်းထောက်ပံ့မယ်လို့လည်းဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်2019ခုနှစ်ဩဂတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ် 2019ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမယ့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအမခန့်ချက်ဘဝအမခန့်ချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အင်းကြီးချင်းနိုင်ငံတန်ယုံတွေကတန်တမန်
မဆူမြမော်ပါရှင်အချင်းထောင်တွေမှာတတ်မှတ်ဥယျာထကျော်လွန်နေပြီးနေထိုင်စားသောက်မှုအခက်အခဲတွေကြောင့်လွတ်ပေးတဲ့အကျဉ်းသားတွေကိုလွတ်ပေးဖို့သမရစီတင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအတွက်တိကျတင်ပြထားတာမရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းအဖွဲ့တွေကတော့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုအမြန်ဆုံးဖွင့်ဆိုပေးဖို့နဲ့လွတ်တဲ့အကျဉ်းသားတွေလွတ်ပေးမယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုထည့်စင်စားဖို့တောင်းဆိုနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတောက်မေခကစူးစီးတင်ပြထားပါရရှင်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလွှတ်ပေးတဲ့အကျဉ်းသားတွေလွှတ်ပေးနိုင်မှုနိုင်ငံတော်သမ္မတစီပြီးခဲ့တဲ့ရက်ပိုင်းကပေးပို့တင်ပြထားတာဖြစ်ပါတယ်ဒီလိုတင်ပြထားတာမှာမူရစ်စေဝါကိုကိုယ်တိုင်တုံးဆွဲပြီးပမာဏအနည်းငယ်လက်ဝဲတွေ့ရှိမှုနဲ့နှိရှိထောင်ကျနေသူပြစ်မှုကျူးလွန်တယ်လို့တိကျတဲ့သက်သေမရှိပဲတန်တရားနဲ့ထောင်ကျခံနေရသူအသက်အရွယ်ကြီးရင်ပြီးကျမ်းမာတန်ဆွမ်းမှုမရှိတော့သူတပ်ဖို့ရွယ်ချက်မရှိခဲ့ပေမဲ့မတရားခံရတာကိုဝန်ကူညီရင်တစ်ဖက်ကအသက်သေးဆုံးခဲ့ရလို့ထောင်ကျခံနေရသူပြစ်မှုကြီးမဟုတ်ဖဲထောင်ကျနေရတဲ့အမျိုးသမီးကလေးမိခင်များပါဝင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဥယျာဉ်လွင်အောင်ကဆိုပါတယ်ဒီလိုစီစစ်တင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေနဲ့ပတ်သက်ပြီးတိကျတင်ပြထားတာမရှိတာမို့ VOA ကမေးမြန်းမှုကိုဥယျာဉ်လွင်အောင်ကအခုလိုဖြေသွားတာပ
ါသမီးအဲ့ဒီနိုင်ငံရေးအကျဉ်းသားဆို definition ကပြဿနာရှိတယ်ဘာလို့ဆိုတော့ဘယ်သူဒီနိုင်ငံရေးအကျဉ်းသားဆိုတာကိုဘယ်သူမှမပြောနိုင်ဘူးအဲ့လိုဖြစ်နေတာလေအဲ့ဒီဟုတ်တကယ်တောင်းနေမှာအဲ့ဒီလူတွေကကျွန်တော်နိုင်ငံရေးအကျဉ်းသားပါလို့ပြောတဲ့သူတောင်းမှမရှိဘူးနိုင်ငံရေးအကျဉ်းသားကြီးလုပ်ပေးဖို့ဆိုဘယ်သူကနိုင်ငံရေးအကျဉ်းသားလေးကိုပေးတာချေရတော့ခက်တယ်လေဆိုတော့နိုင်ငံရေးအကျဉ်းသားကိုအင်္ဂလိပ်ကဟိုဇောင်းပေးခြင်းမပေးခြင်းတဲ့အင်္ဂလိပ်ကတော့လူအခွင့်အရေးနဲ့ပဲလိလာတဲ့အခါကျတော့ကျွန်တော်ကမတရားထောင်ကြတာပါလို့ပြောရင်အင်္ဂလိပ်ကအဲ့ဒီလူရဲ့မတရားထောင်ကြတဲ့ဟာကိုစီစစ်ပြီးတော့တက်ဆိုင်အောင်တင်ကြပေးတာပေါ့ဒီသဘောပါပဲအဲနိုင်ငံရေးအကျဉ်းသားရဲ့လူကအင်္ဂလိပ်ကဟိုပြီးကြတော့နာမည်တက်ပြီးတော့မတွေ့ဘူးသူကဟုတ်ပ
ါလက်ရှိအကျဉ်းထောင်ထဲမှာတမတ်အကျဉ်းသားဥယျာထက်ပိုရှန်လျက်ရှိပြီးနေထိုင်စားသောက်ရတာမှလည်းအခက်အခဲအချို့ရှိနေတာကြောင့်အခုလိုစီစစ်တင်ပြရတာဖြစ်တယ်လို့သူကဆိုပါတယ်အကျဉ်းထောင်ထဲမှာအများဆုံးအကျဉ်းချခံနေရသူတွေကတော့မူရီစေဝါအမှုနဲ့ဖြစ်ပြီးအကျဉ်းထောင်လူဦးရေပမာဏရဲ့46ရာခိုင်နှုန်းကျော်ရှိရဲလို့လူခွင့်ရေးကော်မရှင်ကစည်ရင်းတွေကဆိုပါတယ်ဒီလိုအကျဉ်းထောင်တတ်မှတ်ပမာဏထက်ပိုရှန်နေတာမို့ရှော့ချဖို့အကျဉ်းသားလွတ်ပေးရေးဆောင်ရွက်ပေမဲ့တစ်ဖက်မှာလည်းပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးစဉ်းစားရဖို့ရှိနေတာမို့ဒီလိုဖြေရှင်းမှုကစစ်မှန်တဲ့အဖြေဟုတ်မဟုတ်မေးမြန်းရမှာတော့ဥယျာဉ်လွင်အောင်ကအခုလိုဖြေပါတယ်
ဟိုအငယ်တော့အဖြေကောင်းတစ်ခုဖြစ်မယ်လို့ယုံကြည်လို့တင်ကြတာပေါ့သမီးရယ်လူတစ်ထောင်လို့တဲ့ထဲမှာ3-4ယောက်ကတော့ဖောက်တယ်လို့ရှိနေပါတယ်ဒါဆိုတော့အားလုံးတစ်ထောင်လို့ရင်တစ်ထောင်လုံး 100% လူကောင်းတွေဖြစ်သွားလိမ့်မယ်လို့အငယ်မပြောလို့ပါဘူးပဲမကောင်းတဲ့လူတွေဘာကောင်းပါသွားနေတယ်ဒါမှအဖြစ်လက်တဲ့စမ်းမိတဲ့ကလေးတွေရှိတယ်လူငယ်ဘာသာဘာဝပေါ့နော်ဒီကလေးတွေကတော့ဟိုကြောက်လန့်ပြီးတော့နောက်လှုပ်ရှင်မှလှုပ်တော့မယ်ပေါ့ခုနကတော့အပြားထောင်နဲ့တောင်းနဲ့မော်တော်ကားတစ်စီးတိုက်အဲ့လိုမိတဲ့လူတွေကိုလှုပ်ပေးဖို့အငယ်ပြောတာမဟုတ်ဘူးလေအဲ့လိုလူတွေကိုဟိုလှုပ်မပေးသင့်ဘူးနောက်တစ်ခုကကျတော့လူသားမှုမရင်းမှုလူသားအလောင်းဖြောက်ဒါမျိုးတွေပေါ့နော်အဲ့လိုလူတွေကိုလွတ်မပေးသင့်ပါဘူးလို့လည်းအငယ်ရဲ့အစီအခံစာထဲမှာထည့်ဖော်ပြထားတယ်။ဟိုအများကြီးသူကိုဒုက္ခပေးတဲ့လူပေါ့တမီးရယ်လူပေးရလုံးဝဦးစားမပေးသင့်ပါဘူးလို့အငယ်အထုရေးထားတယ
်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အဖွဲ့ရဲ့ရန်ကုန်ရုံးတာဝန်ခံကိုပွားကြီးကတော့အခုလိုလွတ်ပေးသင့်တဲ့အကျဉ်းသားတွေလွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတွေပါဝင်လာဖို့လိုအပ်တယ်လို့သူကဆိုပါတယ်။လက်ရှိမှာနိုင်ငံရေးအကျဉ်းသားအထိပ္ပယ်ကိုလွတ်တော်ဘက်ကနေအတီးပြုတ်ကိုလိုအပ်နေပြီလို့လေသူကထောက်ပြပြောဆိုသွားပါတယ
်။အခုလိုမျိုးဒီရင်းနှုတ်ကြရီဟိုဖြစ်လာတယ်မို့ကျွန်တော်တို့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအထိပ္ပယ်ဖွင့်ခြင်းကိုတရားဝင်ပြည်ပြည်ပြည်ပြည်ဆက်ဆံပေးဖို့ကျွန်တော်တို့တစ်ခေါက်ဟိုတောင်းဆိုနေတာပေါ့နော်။အဲ့လိုသာအစိုးရအနေနဲ့လွတ်တော်အနေနဲ့တရားဝင်အတိအကျဆက်ဆံပေးလိုက်တယ်ဆိုလို့ရှိရင်ဒီလိုမျိုးရင်းနှုတ်ကြရီလည်းဟိုဖြစ်လာမှာမဟုတ်ပါဘူး။အခုလိုအကျဉ်းသားတွေကတခြားအကျဉ်းသားတွေထုတ်ပေးမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကထိတ်ဆုံးသွားကိုလွတ်ပေးတဲ့လူတွေပါသူတို့ကပါပြစ်မှုမှာကြီးကျယ်တာမဟုတ်ဘူး ဒါကြောင့်အများကြီးတကူအနောက်ချက်ဖြစ်စီရဲ့ပြုံးပြီးလို့နာမဟုတ်ဘူးကိုကျင်းတရားဟောဆိုတဲ့သူတွေမဟုတ်ဘူးဒီလိုဒီလိုမရှိနိုင်တဲ့အခုမှနိုင်ငံကြီးတရားရှိနေတာအမြဲတမ်းများနေပါလိမ့်မယ်ကျွန်တော်ခုလက်ရှိနိုင်ငံတော်တိုင်းငါဘုတ်ကိုတောင်းဆန်းသူတွေကအစိုးရမဖြစ်ခင်အချိန်တုန်းကကြိုးစားခဲ့တာအခုပါကစ်တော်ကြီးထဲမှာအစိုးရရဲ့ဘောင်နိုင်ငံကြီးနာဟောင်းနေအများကြီးရှောင်နေကြပြီပေါ့
Commission ha, bigger than the town sakune kune a dringa, a gin on a set chakune, a gin sakan a set legu, toya sese gape, a kulu nangan or tamrasi, a singing kanza timpia nangera pitelu, Commission ha, pure barishi.
Make up Jabja Ravashe. Tining and Dream Mam, we party in Lajare, Moneke in Diane Pare, Luvang, Tonya, Liz at Niago, Tain Suyaga, Mene Inganirunga, Tining and Dapi, Thima Pulai Bare, Dilureha, Kansada Puni, Puri Pine, Tonfa Pond, Kaya, and Dreamy Tain Jadu Pidgey, Eri Tema, Tain Dagadu, Mamajabi, Gengabe, Boyage, Du, Kayen Diane Du, Diale, Pawi Mare, a Jason go Tain Chase, I be either in Dow, Mae Magadrin, people Tavarish.
ထိုင်မှာနေဆက်ဖြစ်တဲ့ကန်စနာဘူရီခရိုင်တွေကထက်ကလုံမျိုးဟာကရင်နဲ့မော်လုံမျိုးတွေအများဆုံးနေထိုင်နေတာပါဒီထက်ကနိုင်ငံမဲ့ဖြစ်နေတဲ့ကရင်နဲ့မွန်ကလေးငယ်တွေဟာထိုင်နိုင်ငံထဲမှာပဲမွေးဖွားပြီးထိုင်နိုင်ငံထဲမှာပဲစတင်ကြနေကြတာပါဒီထက်ကမော်နဲ့ကရင်အများစုပါတဲ့နိုင်ငံသားတောင်းဆိုသူတွေကိုထိုင်ဆိုရကနိုင်ငံသားဖြစ်ပြီးခဲ့တယ်ဆိုပြီးကလေးခွေရေလှူရှားဆောင်ရွက် ยูเอสดาลีซีโซมีบิซึไอ้ตะพองโกยาเนเซเนตะยอกไทแดงกันตาละตองสู่เลยบ่เนาะไอ้ดิกัจจนบุรีนี่ก็มาเว้ยบ่เนาะตะพองเลยางกาเซเนโกยอกซี่เลยบ่เนาะโกยาคุณเซเนตะยอกมาบ่เนาะไอ้ดิหลูเลยอ่ะยะบ่อสินดิเฝ้านี่บ่ไทมามวยเดเนาะบิเจโรไอ้ดิไทมาอเนซงเซนิจ่อเนลูกเลยซี่ยาเนซี่ยอกซี่เลยบ่เนาะ
กูโหเซนิคันโหตรงเนี้ยตรงเนี้ยแล้วมาเป็นเนี่ยเหลือตะยาตรงเสร็จตรงยาวบ่เนาะในงานตายาได้แท้มาတော့กาญจนบุรีตักกะโตมาจ้องปี้ได้กะยินอนุทมิงแกตูแลป่าวนเลยลูกเปียวป่ะบาเลยไอ้แท้มาละยินมาเลยตะยาวบ่เนาะตุ้นแม่อ่ะนอนแลตุ้อแท้อกูอ่ะ20แน่งานนี้สิบ่บ่นมาเลยอ่ะตรงยาวสิบ่เนาะอเมเพียตะยินดูမျိုးบ่ว่าท้ายมาเว้มวยเด้อบ่เนาะกาญจนบุรีกะตักกะโต
ဒီတော်ကြီးပေါ့နော်စာနဲ့တော့တယ်ဒီနေ့မှာတော့သူလဲအဲ့ဒီထိုင်းနိုင်ငံသားသူရိုက်သွားတော့ပေါ့နော်ကိုထိုင်းနိုင်ငံသားသူတောင်းဆိုရစလေလားဘာမှပတ်စံမကုန်ဘူးပေါ့နော်အခုလိုမျိုးနိုင်ငံသားဖြစ်အတိမတ်ပြုခံရသူတွေဟာလွန်ခဲ့တဲ့၄နှစ်တာကာလကလေးကနိုင်ငံသားဖြစ်ခွင့်ကိုရှောက်ခဲ့ကြတာဖြစ်ပါတယ်ထိုင်းဥပဒေမှာတော့ထိုင်းနိုင်ငံသားဖြစ်ရှောက်ထားသူတွေကိုစီစစ်တဲ့ကာလအတွ ဒီနေ့ဆက်လက်လွှတ်ချက်တွေကိုတက်ဆိုင်ရာမြို့ပိုင်ယုံနေကနေစီစစ်ပြီးအစဉ်အဆက်မြို့နယ်ခရိုင်တိုင်းထိရောက်ထားကြတာပါထိုင်းနိုင်ငံသားဖြစ်ရသွားကြတဲ့နိုင်ငံမဲ့ဖြစ်ခဲ့ဘူးသူတွေဟာထိုင်းနိုင်ငံသားရရှိသွားပြီဆိုရင်ထိုင်းနိုင်ငံသားတွေနီးတူတန်းတူအခွင့်အရေးနဲ့အကျိုးခံစားခွင့်တွေရရှိကြမှာဖြစ်ပါတယ်ရှင်
အရှာနိုင်ငံတွေကိုသွားနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဟာဂျပန်ဝင်ကြီးချုပ်နဲ့ရောတောင်ကိုရီးယားသမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိသလိုတောင်ကိုရီးယားမှာတောက်ကြနေကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုလည်းတက်မှာဖြစ်ပါတယ်။အိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားရရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဂျပန်ကိုမထွက်ခွာခင်
Asha Kisan Drama, Duha, Olympic Jamwegani, Nanganagago, two Paulare, Mel Korea, Tantamay Tosiko, Dandian Woodre, Yue Tara Pipare, Dabian, Korean and Nangancha, Agazabwine, Pianle Bouncing Huri, Shinibime, Mel Korea, Dongine, Nuclear Season in a Patabi, Tupaka, Pipia Tata, Piosu Melu, Pioja Taraba, Tutamaraha, Tue Asha Kisan Matangan, Tanila Niga, American Ninga, Alaska Pinaga, Leader Chisaka Kango, Doyle Kepi, Erimashi, Betting Dong, Kagway, Senegal, Lila, Tishu Geraba. Do the Mara Dayome, Olympic Puero, Pombuego, Nyakoria Flutter Okata, Kim Yung Nam, Usang, Pitea Mamo, American and Nyakoria Ruja, Twisang Sunubu, Shimishi. Do the Mara, Alaska ကနေဂျပန်ကိုမထွက်ခွာခင်သတင်းတောက်တွေကမေးတဲ့အခါမှာတော့
With regard to any interaction with the North Korean delegation I have not requested a meeting but
မြောက်ကိုရီးယားကိုလည်းအဖွဲ့နဲ့ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီးပြောရင်ဘူးလို့ဆွေးနွေးပွဲလုပ်ဖို့ကျွန်တော်ဘက်ကတော့မတောင်းဆိုရသေးပါဘူးဒါပေမဲ့အခြေအနေကိုစောင့်ကြည့်သွားမှာပါသမ္မတ Trump အနေနဲ့လည်းအခုလိုတွဲဆုံဆွေးနွေးမှုတွေနဲ့အဖြစ်ရှာတာမျိုးအမြဲတမ်းယုံကြည်ကြောင်းထုတ်ဖော်ပြောထားပါတယ်မြောက်ကိုရီးယားဘက်ကဘယ်သူမှဆိုဘယ်လိုပုံစံနဲ့ပဲတွေးရတွေးရကျွန်တော်ပြောမယ့်စကားကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပထင်းတဲ့ဒုံကြည်ကြီးမှန်ချက်ကြီးကိုလုံးဝတခါတည်းအပြည့်စွန်ရမယ်ဆိုတာပါပဲ။ဒါဟာဒေသတွင်းနဲ့အမေရိကန်ရဲ့ဆန္ဒကြီးပဲမဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးကလိုလားနေတဲ့ဆန္ဒပါ
။ဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဘယ်လိုပဲရှိနေနေအခုအိုလံပစ်ပွဲတော်ကနေလက်ရှိတကယ်တမ်းဖြစ်ပျက်နေတာတွေကိုမမြင်အောင်ဖုံးကွယ်ထားနိုင်မှာမဟုတ်တယ်လို့ကမ္ဘာအတိုင်းဝိုင်းကမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးအထူးကြံလှုပ်ထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒုသမရမိုက်ပန်စာဂျပန်နိုင်ငံမှာဝင်းကြီးချုပ်ရှန်ဆိုအာဘေနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှုရှိပြီးဂျပန်ဝင်းကြီးချုပ်ကသူ့ကိုညစာစာပွဲနဲ့တည်ခင်းအဲ့ခါမှာဖြစ်ပါတယ်။အဲ့ဒီနောက်မှာသူဟာတောင်ကိုရီးယားနိုင်ငံကိုကျက်တပြေးနေမှာတွားရောက်ပြီးတောင်ကိုရီးယားသမရမွန်ဂျင်းအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အခုအာရှခီးစင်တွင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမှန်တရားတွေကိုပြောကြမယ်လို့ဒုသမရပန်စ်ကပြောကြခဲ့တာပါ။ The diplomat စာဆောင်ကအာရှပစိဖိတ်မျက်မှောက်ရေးဌာနတွဲပန်အက်ဒီတာအင်ကစ်ပန်ဒါကတော့တောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တွေကြားမြောက်ကိုရီးယားကတတ်ရှုဖို့လုပ်တဲ့မဟာဗျူဟာအောင်မြင်သွားမှာကိုစိတ်ကူတယ်လို့ VOA သတင်းတော် Victor BT ကိုပြောပါတယ်
။ We've seen a remarkable divergence between how the South Koreans and how Washington have approached the North
Korea. မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံတိတိတသာကွဲနေတာတွေ့ရပါတယ်။အခုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကအပြုသဘောဆောင်တဲ့ချင်းကပ်မှုရှိနေတယ်မှာပဲထရမ့်အစိုးရအဖွဲ့ကအကြီးမားဆုံးဖိအားတွေပေးဖို့လုပ်နေတာပါမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမနစ်တုန်းကသဘောတူညီရာကနေအခုလိုဖြစ်လာတာဟာမြောက်ကိုရီးယားရဲ့တတ်ရှုံမှုအောင်မြင်တဲ့သဘောဖြစ်နေပါတယ်ဒါကြောင့်အခုချိန်ဟာမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးကတိကောက်ဖြစ်နေတဲ့အနေထားပါ
အိုလံပစ်ပွဲတော်ဖွံ့ဖွဲအခမ်းအနားကိုမြောက်ကိုရီးယားအားကစားအဖွဲ့ခေါင်းဆောင်ဖြစ်နေကင်မြုန်နမ်တက်ရောက်လာတာဖြစ်ပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေကအဖွဲ့ဝင်တွေကြားဆွေးနွေးပွဲဖြစ်ဖို့ကတော့အလားအလာတိတ်မရှိဘူးလို့လဲမစ္စတာဘန်ဒါကမြင်ပါတယ်။ဒါပေမဲ့လည်းကိုရီးယားနှစ်နိုင်ငံကြားမှာတော့အဆင့်မြင့်အရာရှိတွေကြားဆွေးနွေးမှုရှိဖို့အတွက်ပိုဖြစ်နိုင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမရဒီသတင်းပတ်တဲ့တွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရအဖွဲ့ကနေလမ်းဖွင့်ပေးထားပေမဲ့မြောက်ကိုရီးယားဘက်ကအခြေအနေကိုမသိရသေးတာကြောင့်အများကစောင့်ကြည့်နေကြတာပ
ါ။ Talking News တက်ပြောသွားတာပါရှင်။အခုချိန်မှာတော့အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာဂျပန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။ကျွန်တော်တို့ VOA အမေရိကန်အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ဖီရီကနေအတန်လွှင့်နေတဲ့အစီအစဉ်တွေကိုတီဗီသတင်းလှအစီအစဉ်တွေကိုည9နာရီအထိရေဒီယိုအစီအစဉ်ပြပချင်းအေရှာ77ဂျိုရူကနေထုတ်လွှင့်ပေးတာကိုလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အတန်ရဲ့ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook ဆာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။ဒေသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA email လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဆက်လက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင် American စာရိုက်တက်တာမှ855ကိုဆက်သွယ်နိုင်ပါတယ်ရှင်။ VOA American အတန်ကနေထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေပုတ်ထူးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်နဲ့အီရန်သုံးအင်္ဂလိပ်တင်ကားစာကိုလေ့လာဖို့ရှိပြီးကိုသားညွန်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှာတော့
ဒီသိစိတ်အစိုးရလက်ထက်နဲ့ဒီကနေ့ဟို NLD ဦးဆောင်တဲ့အစိုးရလက်ထက်မှာသွတ်တော်ရဲ့ဆန်ရှင်နဲ့ဟိုစွမ်းဆောင်ရည်ကထူးပြီးတော့မပြောင်းလဲတာကိုသိရတ
ယ်။ NLD နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်အကြောင်းဝိုင်းဝန်းဆွေးနွေးထားကြတာကိုနားဆင်နိုင်ပါတယ်။ဒီလိုစီစဉ်နေတဲ့မှာအခုအရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဦးကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။ရိုဟင်ဂျာအရေးသတင်းယူတဲ့သတင်းတောက်တွေအပေါ်မြန်မာအစိုးရရဲ့နှိပ်ကွပ်မှုကြီးမားကျယ်ပြန့်လာနေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ time.com online သတင်းလွှာတစ်ပုဒ်ကိုလည်းပြောပြပါမယ်။ရိုဟင်ဂျာလူနည်းစုတွေအပေါ်စစ်တပ်ရဲ့စစ်ဆင်မှုကိုသတင်းရေးဖို့ကြိုးစားလို့အဖမ်းခံထားရတဲ့ writer သတင်းတောက်နှစ်ယောက်ကိုအင်္ဂါနေ့ကစတုထချင်းရုံထုတ်ပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလက်ထိတ်ခတ်ပြီးတော့တရက်ခွင်ကိုခေါ်လာပါတယ်။တရက်ခွင်မှာသတင်းလွတ်လပ်ခွင်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းသတင်းမီဒီယာတွေကပြောပါရယ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစေမှုပုံမှန်နဲ့အဖက်မခံရခင်မှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရိုဟင်ဂျာမွတ်စလင်9သိန်းနီးပါးထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်ကစစ်တပ်စစ်စင်ရေးကိုသတင်းရယူခဲ့ကြတာပါအရင်တစ်ခေါက်ရုံထုတ်ချိန်မှာတရက်ခန့်ရှိနေဦးတန်းစောအောင်ကဒီသတင်းအချက်လက်တွေဟာအများပြည်သူသိသင့်တဲ့အချက်တွေသာဖြစ်တဲ့အကြောင်းအစိုးရပိုင်းသတင်းဌာနကဖော်ပြထားတဲ့သတင်းတွေကိုကိုးကားပြီးရှောင်လဲခဲ့ကြောင်းပြောပါတယ်။ဒီသတင်းတောက်နှစ်ဦးဟာအဖမ်းခံထားရတာနှစ်လရှိနေပြီဖြစ်သလိုအာမခံပေးဖို့ကိုလည်းအငင်းခံထားရပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အင်းစိန်အကျဉ်းထောင်မှထိန်သိမ်းထားပါတယ်။ဗြိတိရှ်ခေတ်ကလေးကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေအရသူတို့ဟာထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။တိကျဖြစ်စဉ်တစ်ခုမှာတော့အစိုးရအနာပိုင်းအရာရှိတွေက AP သတင်းဌာနကိုတရားစွဲဖို့စီစဉ်နေကြောင်းတင်းလာနေကပြောခဲ့ပါဗျ။ AP သတင်းမှာရိုဟင်ဂျာရွာသားတွေကိုစနစ်တကျတပ်ဖြတ်ပြီးမြုပ်နှံထားတဲ့နေရာ၅ခုကိုတွေ့ရတယ်လို့ရေးသားထားတာကိုအစိုးရကညင်ပါတယ်။အရင်တစ်ခါအလောင်းတွေမြုပ်ထားတဲ့တနေရာတွေ့ရတာနဲ့ပတ်သက်လို့တော့တိုက်ဆုံသူတွေဟာအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့စစ်တပ်ကလုခဲ့တယ်ဆိုတာကိုဝန်ခံပြောကြားထားကြောင်းဆောင်ပါရှင်လိုင်ကြီးပါရန်ကရေးသားထားပါတယ်ရှင်
။ဆယ်နှစ်ပြည့်တော့မဲ့အာဆီယံလူခွင့်ရေးအဖွဲ့တွတ်တက်မှုမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့ကျွန်ရောဝါဟုန်နီရမ်းရေးသားထားတာကို The Jakarta Post မှာဖတ်ရပါတယ်။အစ်စ်တောင်အာဆီယံလူခွင့်ရေးအခြေအနေဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်းဆုတ်ယုတ်တဲ့ဆုတ်ယုတ်ကြာဆင်းလာခဲ့ပါတယ်။ကမ်ဘောဒီးယား၊လာအိုစ်၊မလေးရှား၊စင်ကာပူ၊ဗီယက်နမ်တို့မှာလွတ်လပ်စွာပြောဆိုခွင့်၊စူရွေးခွင့်နဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်ခံထားရပါတယ်။ထိုင်းမှာအတိုက်ခံတွေတကြွလှုပ်ရှားသူတွေကိုဖမ်းဆီးလာတဲ့အပြင်ပြည်내ဆိုင်ရာလူလတ်ခွင့်ကိုပါထိန်းချုပ်လာတာတွေ့ရပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေပေါ်စစ်တပ်ကဆစ်ဆင်းရေးတွေလုခဲ့လို့နိုင်ငံတကာရှုတ်ထနေတာပါ။တခါဖိလစ်ပိုင်မှာလည်းသမ္မတဒူတာတရဲ့မူရေးဆေးဝါးဆစ်ဆင်းရေးဟာဂျွန်တင်ဆစ်ဆင်းရေးမရှိတဲ့လူတွေကိုကွပ်ညက်နေတယ်လို့ကုလသမဂ္ဂကဝေဖန်ထုတ်ပြန်ထားပါတယ်။ဒါပေမဲ့နောက်နှစ်မှာဆယ်နှစ်တင်းတင်းပြည့်တော့မဲ့အာဆီယံအစိုးရများလူခွင့်ရေးကော်မရှင်ဟာဘာမှမလုပ်ရှားနိုင်ပါဘူး။အခြေခံရပ်ငွေများတိုးမြင့်ရေးကာကွယ်ရေးတို့အတွက်2009မှာစတင်ဖွဲ့စည်းခဲ့တဲ့ဒီဖွဲ့ဟာအာဆီယံရဲ့ကြော်ရိုးသဘောတရားဖြစ်တဲ့အဖွဲ့ဝင်တွေအကြားထိတ်တိုက်ရင်ဆိုင်မှုမဖြစ်ရေးပြည်တွင်းရေးဝင်မဆွက်ရေးဆိုတဲ့မူတွေရမှပိတ်မိနေပါတယ်။စတင်ဖွဲ့စည်းခြင်းကတော့လုံးဝမလုပ်နိုင်တဲ့စာရင်တဝက်တပြက်လုပ်နိုင်ရင်လည်းတော်သေးပါဘောဆိုတဲ့နှုတ်မှန်ချက်နဲ့ဖွဲ့စည်းခဲ့ရတာဖြစ်ပါတယ်။ဒီရှင်မှာဘယ်လိုလူခွင့်ရေးကော်မရှင်မျိုးဖြစ်ရမယ်ဆိုတာအစိုးရအဖွဲ့တွေအကြားမှသဘောထားကိုက်ညီမှုလည်းမရှိခဲ့ပါဘူး။ကိုယ်စားလေးရဲ့အခန့်ကဏ္ဍဟာဒီညမှာအဓိကကြပါတယ်။သူတို့အလုတ်တော်ဝန်ကိုသူတို့အထိပ်ပဲရှိအောင်ဖွင့်ဆိုဖို့လိုအပ်ပါတယ်။ဆုံးဖြတ်ချက်ချမှတ်ကိစ္စတွေကိုရှင်းပြသင့်ပါတယ်။ဒေသတွင်းလူခွင့်ရေးကာကွယ်နိုင်မဲ့လူရက်တွေကိုရွေးချယ်ချမှတ်သင့်ပါတယ်။ဒါပေမဲ့တစ်ခါတစ်ခါနိုင်ငံအစိုးရတွေက Imran Shiyu San Conservative Chibi, Luke Huy Yang or Deloma Namle, whose lapses the Hulai Pare, Taleva Kakayi de Apchepare. နှစ်ထောင်ဆန်ကနှစ်ထောင်ဆန်ချက်မှာတော့ကြီးညာဂျက်တွေထုတ်ပြီးအောင်ချက်လုတ်ကင်ဘူးအထုတ်တံမျိုးစီးကဲပြီးမဲ့ဘာမှအကောင့်ထဲပေါ်မလာခဲ့ပါဘူးရုပ်စွာအဆုံးသာရှုတ်ချရမယ်ကိစ္စဖြစ်ပါတယ်ပူတွဲကြီးညာဂျက်ထုတ်ပြီးမရှုတ်ချနိုင်တောင်မှကိုယ်စားလှယ်တူဦးကြီးအနေနဲ့လုပ်စင်တဲ့ကိစ္စပါဒီအတိုင်းလွတ်ထားမယ်ဆိုရင်အာဆီယံဒေသတွင်းလူခွင့်ရေးအခြေအနေပုံမှုဆိုးရွားလာန
အခုဆက်လက်နားဆင်လေ့လာကြရမယ်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင်
Loose cannon.
Pipare, salon banga. L-O-O-S-E, loose ga chownida. C-A-N-N-O-N, cannon ga anyao suro. Sekbai kunye daya diwe ga chownide anyao po. Di don sindela ragaro, timo loka ga pipare. Shirunga sitimojiri ma, anyao dwigu, de sauni shia ma. Anyao jirigu, gomba bo ma. တန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာဆိုင်းကြီးတဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကနဲ့လေးလံနဲ့အတွဲကြောင့်ဟိုဘက်ဒီဘက်လိမ့်နဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲ့ပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင်းတလာတဲ့အီဒီယမ်အတိဘေကတော့လူတူဦးကိုမထိန်ထားနိုင်ဘူးဆ
John is known as a loose cannon, so his co-workers are very careful with what they say in the office.
John ha achao ne luye lu lu di nya ja le. Da jao tu lu pho kai me dui ga yau ma sa ga pyo yin taik ko tri tha pyo ja ya de lu ti be ya ba le. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon, so his co-workers are very careful with what they say in the office.
Achao lu tu lou da ne a mya dukkha yauk ya de lu myo ko idiom a thong ya be lu pyo ma le.
Loose cannon.
Lu pyo lu ya ba le. အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါအခုကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီရှင
်ငါပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD လွတ်တော်နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်ကိစ္စဖြစ်ပါတယ် NLD အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်ရည်နေတဲ့ပြည်တွင်းညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ဒီအရေးကိစ္စတွေမှာထင်သလိုရှေ့မရောက်နိုင်ဖြစ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေကရှိနေပါတယ်အစိုးရနဲ့စစ်တပ်ဒီအစိုးရနှစ်ရတရှိနေတယ်လို့ဖြစ်နေတာမလို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်ချက်တွေကလည်းရှိပါတယ်။ဒါကြောင့်မလို့ဒီနှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ခက်ခဲတွေကိုခုဒီကျွန်တော်တိုက်ရိုက်လိုက်မှဆွေးနွေးမှဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်သိန်းနီဦးပါ။မတ်သိန်းနီဦးကတော့ဒီရပ်ဖက်လူဖွဲ့စည်းတွေကတက်ကြွလှရှားသူဦးဆောင်နေသူတူဖြစ်ပါတယ်။နောက်တူကတော့ဒင်းလာဆရာကိုဆွေဝင်းဖြစ်ပါတယ်။အဲကျွန်တော်မတ်သိန်းနီဦးကတော့လီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။မတ်သိန်းနီဦးကိုပဲကျွန်တော်အရင်မေးလိုက်ချင်ပါတယ်။မတ်သိန်းနီဦးကြားပါလားခင်ဗျ။
โอเคရှင်ပါတ
ယ်မတ်တင်ကြီးအရင်ဆုံးကျွန်တော်လွတ်တော်နဲ့ပတ်သက်ပြီးတော့ရင်မေးချင်ပါတယ်ပြောရမယ်ဆိုရင်လွတ်တော်ကတော့နှစ်နှစ်သက်တမ်းကိုပြည့်သွားပါပြီအဲ့တော့ဒီ NLD အစိုးရသက်တမ်းမှာလွတ်တော်ဒီနှစ်နှစ်လွတ်တော်လှုပ်ရှားမှုကိုနှိုင်းရှင်ခြင်းအားဖြင့်နှိုင်းရှင်မယ်ဆိုရင်တော့ရင်ဦးသိန်းစင်အစိုးရ၄နှစ်လောက်ခဲ့တဲ့လွတ်တော်နဲ့နှိုင်းရှင်မယ်ပေါ့နှိုင်းရှင်ကြည့်လို့ရှိရင်ဘာလို့များထူးထူးခြားခြားတိုးတက်မှုတွေမြင်လိုက်ရပါလဲခင်ဗျ
မတို့စောင့်ကြည့်လေးလာခဲ့ပြပါတယ်လွတ်တော်ရဲ့လွှမ်းစားမှုတွေဝင်ဒီမှာရက်တရားကြီးရလေရတော့စောင့်စောင့်ကြည့်ခဲ့ပါတယ်ဆိုတော့ဘူသိန်းစိန်အစိုးရလက်ထက်နဲ့ဒီကနေ့ဟို NLD ဦးဆောင်တဲ့အစိုးရလက်ထက်မှာလွတ်တော်ရဲ့ဆန်ရှင်နဲ့ဟိုစွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုတွေ့ရတယ်အခုတစ်ခင်းပေါ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ဆိုရင်လွှတ်တော်မှာတိတိယောက်ယောက်အဆိုတင်တင်းနိုင်ခြင်းမရှိဘူးပေါ့နော်ဆိုတော့ပထမဆုံးရတရားကာလအတင်းမှာစပတိထားမိတာကတော့ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်ရခိုင်မှာဒီအရေးပေါ်ဇာတိဥပဒေကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနေစစ်မဲ့ကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနေဒီအဆိုနှစ်ရစလုံးကိုလွှတ်တော်ကပြည့်ချက်ခဲ့တယ်ပေါ့နော်ဟိုအဆိုတင်တင်းလို့မပြီးခဲ့ဘူးသာလူတွေရဲ့အသက်နဲ့ဘဝနဲ့ကြုံနေရတယ်ပြည်သူဥဆောင်တဲ့လက်ထက်ပြည်သူဟိုနဲ့အတူရက်တည်တာတယ်ဆိုရယ်ရက်ဖက်အစိုးရဥဆောင်တဲ့လက်ထက်မှာဒီနိုင်ငံရေးတရားပွဲကြောင့်နိုင်ငံရေးဥတီကျကြောင့်ပြည်သူရဲ့အသက်ကိုပြည်သူရဲ့ဘဝကိုနှိမ့်လူရှုတယ်ဆိုတဲ့လည်းရဟာအတော်လေးအထင်ညာပါတယ်ပေါ့နော်ပြည်သူတွေကကြည့်အခုနောက်တစ်ခါဒီ2019မှာထပ်ကြုံရတဲ့ရခိုင်ရေးဒီနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းလွတ်တော်မှာတရားဝင်ပြင်ပြင်းနိုင်ခြင်းမရှိဘဲနဲ့ပြချက်ခဲ့ရတယ်ဆိုတော့ဒါကိုဒီတိုင်းရင်းသားအရေးရှိတာမှာပဲဒီဒီဒေတာတစ်ခုရဲ့လုံခြုံရေးအရေးရှိတာမှာပဲဒီရက်ဖက်ဆိုရခွဲကစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာမြင်ရတယ်။နောက်တစ်ခါဒီကျမတို့ဒီအလှတော်ရဲ့ဟိုတင်းတင်းချက်တွေကိုကြီးလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးစတဲ့ကဏ္ဍကြီးနှစ်ရပ်ပေါ့နော်ဒီအစိုးရNLD ပါတီကတတိယကိုပြထားတဲ့ကဏ္ဍကြီးနှစ်ရပ်စလုံးမှာလည်းလှတော်ကဏ္ဍကဘာမှဟိုထိထိရောက်ရောက်ဆိုမတင်သေးနိုင်ဘူးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတာကိုလည်းတွေ့ရပါလိမ့်ရှိ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုတော့2008ဖွဲ့စည်းပုံရတော့လွတ်တော်ဖွဲ့နိုင်တဲ့လွတ်တော်မှာအားကောင်းတဲ့ပါတီရပဲအစိုးရဖွဲ့နိုင်တဲ့သဘောဖြစ်နေတော့ပြောရရင်တော့ဒီပါတီတစ်ခုရပဲအစိုးရကိုလွတ်တော်ထိန်းနိုင်တဲ့2008ဖွဲ့စည်းပုံရဲ့အနေထားလို့ဖြစ်နေတာပေါ့ဒါပေမဲ့တကယ်တမ်းဒီမိုစီနိုင်ငံတွေမှာလွတ်တော်ကအစိုးရကိုထိန်းချုပ်ရမယ်ဆိုတဲ့အမြင်ရှိပါတယ်။အဲ့တော့ဒီအချိန်ဒီမှာတော့လွတ်တော်ကဘယ်လောက်ထိတာဝန်ကြီးကြီးအစိုးရကိုထိန်းချုပ်နိုင်ပါလဲခင်ဗျာ။နှစ်တာကာလအတွင်းပေါ့
။နှစ်တာကာလအတွင်းမှာကျွန်မဟိုဒီရန်ကုန်တိုင်းအနေနဲ့စသီးနေဆိုရင်ကျွန်မနေတဲ့နေရာကစသီးရဲ့ကြီးနေတာပေါ့နော်။ရန်ကုန်တိုင်းအစိုးရကိုရေလှုပ်ဆောင်ချက်ကိုလွတ်တော်ကဟိုထိန်းချုပ်ဖို့ဆိုထိန်းချုပ်တဲ့အဆင့်ကောင်မကြဖူးပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့လုံဆောင်ချက်ဥပမာ YDS ကျောင်းငယ်တို့ခုနကကြီးကျော်ရတဲ့ပြဿနာတို့ဆိုရင်နောက်တစ်ခါဒီဟို old aim ရဲ့စီမံချက်ပေါ့နော်မျိုးတော်စီမံချက်တွေနဲ့ပတ်သက်တဲ့အစိုးရဆိုရင်တချို့အမှတ်တွေစူးစမ်းပြီးတင်ဖို့စူးစမ်းပါတယ်ဒါပေမဲ့အဲ့အရာတွေကအစအစိုးရဝင်မရပဲနဲ့တည်ခံရတယ်ပေါ့နော်ဆိုတော့လွတ်တော်ကိုအစိုးရကလွတ်တော်ကအစိုးရကိုကြိုးပမ်းဟိုထိန်းချုပ်ခြင်းမပြုတဲ့နဲ့အစိုးရကနေလွတ်တော်ကိုကျွမ်းမိုးနေတယ်ဆိုတာတွေ့ရတယ်။နောက်တစ်ချက်ကဒီအထွတ်တော်မှာပြင်ပြင်အစိုးရပြင်ပြင်ဟာတွေကိုပါတီကိုအရင်ဖြတ်ရတယ်ပေါ့နော်။ပါတီကနေပြီးတော့ခွင့်ပြုချက်ရမှဖြတ်ရတယ်ဆိုတော့ဒီနေရာမှာနောက်ထပ်ကျွမ်းမိုးမှုတစ်ခုကနိုင်ငံရေးဒီအနိုင်ရပါတီတရက်ပေါ့နော်။အနိုင်ရပါတီတရက်ကပါတီရဲ့ဟိုအုပ်ချုပ်မှုကိုတာဝန်ခံနေတဲ့သူတွေကအစိုးရကဲ့သို့ထွတ်တော်ကိုကျင်လာပြီးလွှမ်းမိုးနေတာကိုလည်းကျွန်တော်တို့သိရပါတယ်။ဒါကတော့အထွတ်တော်အမတ်ကြီးကိုနိုင်ကရောခုနကဟိုဒီထွတ်တော်အစည်းအဝေးကာလမှာဟိုပယ်ချက်ပုံတွေကတော့လည်းတစ်ပြေပြနေတယ်ရှင
်။ပြောမယ်ဆိုရင်လည်းခုနကဒီ2008ဖွဲ့စည်းပုံရဲ့အားနဲ့ကြက်လို့ဖြစ်နေတယ်။ပါတီတက်ကအကုန်လုံးလွှမ်းမိုးသွားမယ်ဆိုတဲ့အနေထားမျိုး။အဲ့တော့ပြောမယ်ဆိုရင်ဒီအခြေအနေတွေကိုလှန်ဖို့အတွက်ဆိုပြီးတော့ NLD ပါတီကထွတ်တော်တွေဝင်ခဲ့တာပါ။ဒီရွက်ောက်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်မယ်ဆိုပြီးတော့အဲ့တော့နှစ်နှစ်ကာလအတွင်းမှာသူတို့စူးစမ်းခဲ့ပါလား။တကယ်ပဲစူးစမ်းခဲ့ပါလား။စူးစမ်းမှုကထိရောက်ပါရဲ့လား။
NLD အစိုးရအနေနဲ့ NLD ပါတီအနေနဲ့မကြိုးစားခဲ့ဘူးလို့ပဲပြောရပါလိမ့်မယ်။သူတို့ကတခုခုဆိုရင်ဒီ25ရာခိုင်နှုန်းစစ်တပ်ကပြောနေတယ်ပေါ့ဟိုအကြောင်းပြချက်ပေးတယ်ပေါ့နော်။ဆိုတော့တကယ်တမ်းကတချို့ကိစ္စတွေမှာဆိုရင်စိမ့်ယောင်နေတဲ့ကတောင်မှတချို့ကဖွင့်ဝင်နေရင်ပြန်ပြီးတော့သူတို့အကြံပေးရတဲ့အခြေအနေမျိုးတောင်ရောက်နေတယ်။ဆိုတော့ NLD ပါတီကအရက်သားအစိုးရရဲ့တာဝန်ကိုနားမလည်တာလားဒီမလုပ်ဘူးမလုပ်တတ်တာလားဆိုတာဒီရေကုန်းထွက်လာပါလေ
ကျွန်တော်ကတော့ trust ရှင်တွေအလှည့်ပေးကြပါလေဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမင်းများလို့ရဆိုတော့ trust ရှင်ချူလီတိုင်းပေါ်ရောက်နေပါပြီအရင်ဆုံးကိုခိုင်ကိုဝင်းကိုအလှည့်ပေးကြပါလေကိုခိုင်ကိုဝင်းမတ်တင်နေဦးရှိပါတယ်ခင်ဗျဆွေးနွေးမင်းများလို့ရပါတယ
် Democracy စနစ်ကိုသွားတဲ့အချိန်မှာကျွန်တော်ဒီအမျိုးသား Democracy ဖွင့်ဆိုဆိုတဲ့ပါတီကိုစောင့်ပြုတဲ့ပါတီတကူက Democracy စနစ်ကိုအကောင့်ထဲမပေါ်တာကိုသိရပါတယ်ခင်ဗျပါပြီလို့ဆိုရင်ကျွန်တော်ဒီ2015ရွေးကောက်ပွဲမှာရခိုင်တဲ့7မှာရော် sorry ရခိုင်တဲ့6မှာကျွန်တော်မဲအများဆုံးနိုင်တဲ့တဲရပင်တွေကတော့အောက်ဆောက်စုကြီးကတဲရထားတာ ကိုကျင်းနေတယ်ကိုမဲအမြဆုံးနေတဲ့ပြင်းနေတယ်ကိုအစိုးရဖွင့်ပေးမယ်လို့ပြောထားတာအခုတကယ်ကိုလက်တွေ့မှာဒါကကွဲလွန်မှုရဲ့အများကြီးသူတို့ပြောတဲ့စနစ်ကတော့ဒါ2000ဥပဒေရရလောရတာပါဆိုပြီးပြောတယ်ဒါပဲဒီရီယာသူတို့ရေးကောက်ဝင်ဝင်တဲ့ကာလအချင်းပိုင်းခြားနဲ့တော်တဲ့စကားနဲ့လုံးရတဲ့ကမငြိမ်ရဘူးမလို့
ကိုခိုင်ကိုဝင်ကျွန်တော်တို့ကိုခိုင်ဝင်ဆိုလို့ညို့သဘောပေါက်ပါပြီတိုင်းသားဒေသတွေမှာအနိုင်ရပါတီတွေရှိပေမဲ့ဝင်ကြီးချုပ်တွေမထားတယ်ပေါ့နော်တိုင်းသားတွေခွင့်ရတော့ကျွန်တော်တော်တော်ရှင်နောက်တစ်ခုလှည့်ပေးကြပါလိမ့်ခင်ဗျာကိုတမ်းမောင်ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးမေးမြန်းလို့ရပါပြီခင်ဗျာ
ကျွန်တော်ဒီမှာပြီးမှာဟိုစပါတီတန်ဖို့ကတမျိုးအန်အေဒီယာတမျိုးကြီးတဲ့ရတမျိုးရဲရတမျိုးမငြိမ်ဘူးဖြစ်နေတယ်ကျွန်တော်ဒီဦးသိန်းစိန်လက်ထက်မှာ2012 2013မှာဟလာဒီဥပဒေရပါရဲအာတရားလိုလုပ်တယ်ဥပဒေကဟုတ်ဒီဖြစ်စမဟုတ်ဒီဖြစ်တယ်ဘယ်နှယောက်ချင်းရှိရအားလုံးကိုတရားရုံးပေါ်တင်လိုက်တယ်အားလုံးပြီးရင်မင်းတို့ကမင်းတို့ရုံးထွက်မထွက်နိုင်ထောင်ချတရားခဏကြီးဆစ်တယ်80ကျော်လောက်ပြန်လွတ်လိုက်တယ်တကယ်တမ်းဆိုရင်ဒါဥပဒေဆုံးမရှိမရှိရပဲလေသူတို့လုံရင်တစ်မျိုးမလုံရင်တစ်မျိုးဒီရဲတို့ဥပဒေအရရှိတို့ဟာလုံရင်တစ်မျိုးမလုံရင်တစ်မျိုးတရားသူအချက်တည်းဖြစ်အောင်လုပ်ပါရကိုဥပဒေဆုံးမရှိရပါဘူး
ခု slide ပွေကွန်ဖိတ်ခေါ်ကြပါလေခင်ဗျာအဲဆွေးနွေးမေးမြန်းလို့ရပါတယ
်2008ပွဲစည်းပုံမှာအဲတမရုံကနေရယူတယ်လို့ပြောပြမယ်လို့2008ပွဲစည်းပုံကအယက်သားအချွေရေးဖွဲ့ကိုအာဏာပေးထားတဲ့ဥစ္စာရှိတယ်အဲ့ဒီဥစ္စာကို NLD ကအယက်ယူပြီးတော့မှ3နဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်ဘာလို့လဲဆိုတော့ငကူကလေးကချွတ်တော်အမရီကိုနိုင်ရသူတို့တဝဲဆိုဆိုကဘူးမတိပါမတိပါမလို့ကိုင်ရှိတဲ့သူတွေကအချွတ်တော်တဲ့ဝင်သွားတယ်အဲ့ဒါတော့သူတို့ချုပ်လို့လည်းမရဘူးအခုကဝင်ကြီးတွေကအုတ်ချွေးကြီးတွေကပဲအဲ့ဒီမျိုးလူတွေကမြန်တော့သူကမလုံရေးမကန်ရေးတဲ့သူတို့ပေးထားရထားတဲ့အခွင့်အရေးတော်မှမလုံရေးမကန်ရေးတဲ့သူများကြီးရှိတယ်နောက်အထူးသဖြင့်စခိုင်းကော်မရှင်တို့ဝင်းချင်းကော်မရှင်တို့မှာနိုင်ငံရေးတမားတွေကိုမတုံ့ချီတာကသူတို့ကအလောက်ကမတွင်ကျေဘူးဒါဆိုတော့တက်မလို့ကိုနိုင်ကသူတို့ကိုမလေးစားဘူးဆိုတာသူတို့တိကျသွားပြီအဲ့ဒါပြပြပြောင်းလဲမှုကအများကြီးလုပ်ဖို့လိုရင်းလို့ကျွန်တော်ထင်တယ
်မတိတ်နေဘူးလေခုနကဆွေးနွေးတဲ့သရရှင်တွေပြောတဲ့ဆွေးနွေးတဲ့အရာဆိုရင်လေကျွန်တော်တို့ဆိုမကြမကြကြားနေရတယ်ခုနကကျွန်တော်ရှေ့မှလည်းကျွန်တော်ပြောပါတယ်မြန်မာနိုင်ငံမှာကစိုးရနဲ့စစ်တပ်အစိုးရနှစ်ရလို့ဖြစ်နေတာမို့လို့လူတလောက်မခီးမပေါ့ဘူးဆိုပြီးတော့အာဆင်ကျင်နဲ့တုံ့ပြန်ပြီးတော့ဆွေးနွေးနေတာလည်းရှိပါတယ်တကယ်ရောဟုတ်ပါရဲ့လား
ကိုလွတ်တော်မှာအောက်ချုပ်ခွင့်ရတဲ့ပါတီကြီးရဲ့ဒါပဲနှုံးနဲ့ကြီးလိုက်မယ်ဆိုရင်လွတ်တော်နှင်းအစိုးရနှင်းရရှိနေသလားဆိုကျွန်တော်တို့လည်းအစားပေးခဲ့မိတာလေပေါ့နော်ဟိုလုတ်ပိုင်းနေနေရမတူဘူးလားပေါ့ဒါပေမဲ့ဒီ2008အောက်ကနေပြီးတော့ဒီအစိုးရလွတ်တော်မယ်လို့ဆုံးဖြတ်ခဲ့ပြီးဒီလမ်းကြောင်းကိုရွေးပြီးဆိုရင်နောက်ဆုံးဒေါက်တာဆုကြည်က2008တုန်းက2008အောက်ကိုမဝင်နိုင်ပါဘူးဒီ2008ဖွဲ့စည်းပုံအောက်မှာမလုပ်ပါဘူးလို့သူပြောတယ်။နောက်သိမကြဘူးသူ2008မှာလည်းစိတ်ကူးကြောင်းသွားတယ်ရုပ်တရက်စိတ်ကူးကြောင်းပြီးတော့ဓာတ်ရည်ရေးကောက်ပွဲရိုင်းတစ်ဆင့်ပြင်လိုက်တယ်။ဆိုတော့အဲ့ဒီကကျွန်တော်တို့ကစောင့်ကြည့်2008ကိုကြော်လွှားနိုင်တဲ့အစီအစဉ် NLD မှာရှိလာပြီလားပါလာပြီလားပေါ့နော်။ရုပ်တရက်စိတ်ကူးကြောင်းရတဲ့အကြောင်းကဘာလဲပေါ့။ဆိုတော့2008ဒီချက်တဲတယ်2008အောက်မှာလုပ်ပိုင်ခွင့်မရှိဘူးဆိုတော့တိတိကျကျနဲ့ဝင်လာပြီဆိုကြတဲ့ကဟိုသူ့မှာကေတော့ရှိလို့ဒါလောက်ပိုင်ခွင့်ရှိလို့ဒါလာတယ်လို့ယုံကြည်ရမှာပေါ့နော်။ဒါကြောင့်ကျမတို့ကလည်းမဲပေးခဲ့တယ်။ဒါပေမဲ့တကယ်တကယ်ကျတော့2008အောက်မှာပဲဒီသမဏရဲ့လောက်ပိုင်ခွင့်ကြီးရှိနေတယ်။ဟိုပြည်ထဲရေးတို့ကာလုံတို့အောက်မှာမဟုတ်တဲ့အရက်ဖက်ဝင်ကြီးဌာနတွေရှိတယ်။ဒီဝင်ကြီးဌာနတွေရဲ့ဟိုစွမ်းဆောင်ရည်ကိုဒီမိုကရက်တစ်မီလန်အတိုင်းကျင်းလိုက်နိုင်ရင်တော့တော်တော်ထိရောက်တဲ့ဟာမျိုးတွေရှိနေ။အထူးသဖြင့်ပြည်သားရေးဝင်ကြီးဌာနနဲ့စစ်မှန်ရေးဝင်ကြီးဌာနပေါ့နော်။ဆိုပြည်ထောင်စုဝန်ကြီးဌာနမှာဆိုရင်ဒီဟို NLD လက်ထက်မှာလည်းအတူတူရေးဆွဲခဲ့ကြတယ်အမျိုးသားပြည်ထောင်စုဥပဒေကြောင်းလေးချင်းလို့ပြောလို့ဆိုတာကလည်းရှေ့အစိုးရလက်ထက်မှာလည်းကသူတို့ပဋိပေးထားတဲ့ဟာတွေရှိတယ်မအောင်မြင်ခဲ့ဘူးဒါတွေကို NLD နေနဲ့ဆက်လုပ်မယ်ဆိုရင်ပြည်ထောင်စုခန္ဓာကြီးတစ်ခုလုံးကြောင်းလေးသွားနိုင်တာတွေများပြီးရှိတယ်စစ်မှန်ရေးခန္ဓာလည်းအဲ့လိုပဲဒါပေမဲ့ NLD က2008အောက်မှာမို့လို့တက်နေပါတယ်ဆိုရယ်စင်စီတစ်ခုရဲ့နဲ့သူတို့ပြနိုင်တဲ့စွမ်းဆောင်ရည်တွေကိုမပြဘဲမိမိနဲ့ကြာလာတော့ဘာဖြစ်လဲဆိုတော့သူတို့ကိုနိုင်ကဒီဟာမှာဒီ2008ကြီးကိုရုံရုံတီတီနဲ့2008အောက်မှာပဲလောက်ရတာကိုစိုက်နေပြီလားလို့တော့ကျွန်တော်တို့တန်တရားဖြစ်လာပါတယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်တင်နိုင်ဆွေးနွေးမဲ့ကိုစေဝင်းကိုကျွန်တော်တို့အခုဖုန်းရပါပြီကိုစေဝင်းရဲ့လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ့ပြောမှဆိုရင်တော့အစိုးရဘက်ကခံပြောတဲ့လူတွေကတော့အစိုးရနှစ်ရဖြစ်နေလို့လောက်ရကန်ရတော့ခက်ခဲဆွေကဲကဲရဆိုအနေထားမျိုးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစိုးရဲ့ဝင်းရဲ့အမြင်သိကြပါမယ
်ခြုံပြောရမဆိုလို့ရှိရင်တော့ဒီ NLD အစိုးရဒီသူထိုက်တင်တဲ့သူကိုစမ်းညံစွမ်းရှိတဲ့ရှိရလူအများနဲ့ရှိရငွေကြီးနဲ့တက်နိုင်ကြကျူးစားနေတယ်လို့ကျွန်တော်ဒါရည်ဘူးအားဖြင့်ပြောလို့ရတယ်ဒါပေမဲ့ ကျွန်တော်ကွယ်ရှိလားဆိုတော့ဟိုမကျွန်တော်နိုင်စရာကိစ္စလည်းရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်တိုင်မှာကျွန်တော်တည်းဆိုတာဟိုပြောမယ်ဆိုလို့ရှိရင်အားလုံးပြည့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေနော်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နော်ပေါင်းအားနေပြီးတော့လုပ်ရတယ်ဆိုတာကိုကျွန်တော်ကဘယ်တော့မှမေ့လို့မရပါဘူးခင်ဗျာဒါကြောင့်မလို့သူ့အဲ့ပေါင်းတ
ဒီအချက်အလက်တွေအများကြီးရှိပါသေးတယ်ဒီဥပဒေအဲဒီဥပဒေတွေကိုချက်သိမ်းဖို့အတွက်အားတက်ပြီးတော့မလုပ်တာတွေတွေ့ရတယ်အဲ့ဒါကိုနော်ကျွန်တော်အနေပြီးတော့ဟိုဒါစိတ်မကောင်းမှုဖြစ်ဖြစ်မိပါတယ်ခင်ဗျအဲ့ဒါကြီးရအောင်ရှုပါရတယ်တဖက်မှာခုနကကျွန်တော်တို့ပြောသလိုခုနရှိမှဆွေးနွေးသွားပါတယ်အန်အဒီပါတီကရွေးကောက်ပွဲနဲ့ခါမှဒီဖွဲ့စည်းပုံပြင်ရေးကိုတို့လုပ်မယ်ဆိုတာအဲ့တက်ကောအ
ဒါပြီးတော့ဒါနဲ့ပတ်သက်ပြီးဘာကြောင့်မလို့ဖြစ်ဘူးဆိုတော့အချက်ကိုပြည်သူလူလူမရှင်းကြဘူးဆိုတာနည်းနည်းတော့ဟိုတာဝန်မဲ့တယ်လို့ကျွန်တော်တို့ကခံစားရတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်းတူဦးဆက်ပေးခြင်းပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံကိုနေဦးလင်းဆွေးနွေးလို့ရပါတယ်ကိုစိုးဝင်းရှိပါတယ်မတ်တင်နေဦးရှိပါတယ်ဟုတ်ကဲ့ဗျာအစိုးရနေရဆိုတဲ့စကလုံးကတော့ဘယ်သူက ตัวอะไรช่วยกี่ไรเลยสิได้ดีอ่ะนั่นหมายถึงสับดิจูเชนที่อยู่ขอรับว่าที่มาล่าสุดเรามีกงมีกี่ไรตัวชิดก็ดูสุราก็เป็นเดือนเดียวเองอินโฟเมชันเท่านั้นยี่รูปาร์อ่ะกูน้องตัวมันเนี่ยว่าก็ยังไงกว่าเสียงอาชีพจ้าอะไรเอาอย่าเต้าใครด้วยใครไรเองอย่าเต้าวงจีเดียวก็เอาการเดียร์เลยตัวบ่ได้บ่าวหน้ามือเลยล่ะเนี่ยถึงสั่งลูกไม่ยากเลยไปนี่เชื่อตัวเลย แล้วที่เราเล่าในงานที่เราได้รู้เรื่องที่เราเล่าเรื่องนั้นเนี่ยจะพูดเรื่องนี้ไหมแต่กูรู้ได้ยินอยู่มาจ้าหรอ
ลงโยงเนี่ยปัจจัยเด็กใช่ไหมโอ้โหโซยันเนี่ยพี่เด็กสุดเลยแต่ใครเด็กสักลูกมีวะมาเต็งเดียวลูกจะนอนเช่นไหนจ้ะโอเคว่ากูเนี่ยเจ้าสุวรรณจะนอนเช่นเลี้ยงยาวเนี่ยลิชอบจะนอนรูมีไรบ้างไม่เป็นไรสิเนี่ยดูยังสงจะนอนมาเต็งนิวิโก้เปลี่ยนเพคข้อเช่นอะไรมาเต็งนิวิจะนอนเนี่ยตัวเราไม่เจนากาเปลี่ยวไม่สนิทอ่ะกูส่วนนั่นนี่ดากาลาตัวเองนั่นนี่ดากาลายาวบีเอ็นดีสุยาเอ็นนี่ดากาลายาวบีมาเต็งนิวเลยเอ လူများခံစားမိလဲခင်ဗျာ
ဟုတ်ကဲ့လေပြောရရင်အဲ့ဒီအစိုးရရဲ့ဥပဒေမှာပေါ့နော်ဒီ political leadership အပိုင်းမှာရောနိုင်ငံရဲ့ governing ကိုခေါ်ရဲစီမံခန့်ခွဲမှုအပိုင်းမှာရောဒါကမှဒီစကလေးမှာကိုအားမရပါဘူးဒါလို့ဟို
ဟုတ်ကဲ့ပြောပါဆော
က်ဆောက်နေတဲ့မဲဒီကိုတော့စဉ်းစားနေတာဒီပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ဒိုင်းလီလိုက်စီစဉ်ချိန်လက်ဆက်သွားလို့ပါမတိန်နီဦးကိုဆွေဝင်ကျန်တဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါ
ကိုတာညိုစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညထားရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြကြရတာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကုန်းမှာပြည်တွင်းမှာအမေရိကန်ရဲ့အင်အားနဲ့ယုံကြည်မှုကိုပြန်တည်ဆောက်ဖို့ပြည်ပမှာအင်အားနဲ့အနေထားကိုပြန်ထိန်းသိမ်းမှုအကြောင်းကိုပြောသွားပါတယ်။စစ်တပ်အားကောင်းမှုအရေးကြီးတယ်ဆိုတာသမရကအလေးထားပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာစိုးသွမ်းတဲ့အစိုးရတွေအကြမ်းဖက်ဝါဒီတွေကိုတောင်မှကကျွန်တော်တို့ရဲ့အကျိုးစီးပွားစီးပွားရေးနဲ့တန်ဖိုးတွေကိုချိန်ချောင်နေတဲ့တရုတ်နဲ့ရုရှားလိုပြိုင်ဘက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီစိုးရွားလာတဲ့အန်ဒရီတွေကိုရင်ဆိုင်လာမှာအားနည်းမှုဟာပြိပခါကိုတေချာပေါက်ဦးတည်စေပြီးမရှင်နိုင်တဲ့အင်အားကကျွန်တော်တို့ရဲ့စစ်မှန်ကြီးမားတဲ့ခုခံမှုအတွေ့ခိုင်မာတဲ့နီလန်းဖြစ်တယ်လို့သမရကပြောပါတယ်။ISIS အဖွဲ့ကိုနှိမ်နင်းတာမှာမကြာခင်ကရထားတဲ့စီးရဲအောင်မြင်မှုတွေကိုသမရကအထူးဖော်ပြပြောဆိုပါတယ
် I am proud to report
that the coalition to defeat ISIS has liberated very close to 100% of the territory.
We simply have a very active area.
ရန်နုံးမြေနီးပါးလွတ်မြောက်စေခဲ့ပြီးဆိုတာကျွန်တော်ဂုံယူစွာတင်ပြပါတယ်။ဒါပေမဲ့လုံးစရာတွေအများကြီးကြံနေပါသေးတယ်။အဲစကိုနေနေနိုင်တဲ့အထိကျွန်တော်တို့စက်တိုက်သွားမှာပါ။အကြံဖက်ဝါဒကိုနေနေနာမှာအကြံဖက်ဝါဒီတွေကိုဖမ်းဆီးစစ်ဆေးဖို့လိုအပ်တဲ့အချိန်တွေရှိပါတယ်။အကြံဖက်ဝါဒီတွေဟာဥပဒေမဲ့လက်နက်ကန်ရန်သူတွေပါ။ပြည်ပမှာသူတို့ကိုဖမ်းမိတဲ့အခါအကြံဖက်ဝါဒီတွ
်အမေရိကန်ဟာဆက်ပြီးရှင်းရှင်းလင်းလင်းပြန်လုပ်သွားမယ်လို့သမ္မတထရမ့်ကပြောပါတယ
် When the people of Iran rose up against the crimes of their corrupt dictatorship
အကျဉ်းချက်ချစားတဲ့အာဏာရှင်ကိုအီရန်လူထုကအန်တုရင်ဆိုင်ချိန်မှာကျွန်တော်ခက်စိတ်မနေခဲ့ပါဘူးလူလတ်မှုအတွက်ရဲရင်စွာတိုက်ပွဲဝင်တဲ့အီရန်လူထုနဲ့အတူအမေရိကန်ကရပ်တည်ပါတယ
်ကျူးဘားနဲ့ဗင်နီဇွဲလားကကွန်မြူနစ်နဲ့ဆိုရှယ်လစ်အာဏာရှင်တွေကိုလည်းအမေရိကန်ကပြင်းထန်တဲ့တံခါးအရေးယူမှုတွေချမှတ်ထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားလောက်ကိုလူလူကိုဘိုးဘီရဲရဲဆက်ဆက်ဖိနှိပ်တဲ့အစိုးရမျိုးတော့မရှိပါဘူးလို့သမ္မတထရမ့်ကပြောပါတယ
်။ North Korea's reckless pursuit of nuclear missiles could very soon threaten our homeland.
နျူကလ িয়ার ဒုံးကြီးပိုင်ဆိုင်ဖို့မြောက်ကိုရီးယားကအစဉ်ချင်းမဲ့လုပ်နေတာကြောင့်သိမကြခင်ကျွန်တော်တို့အမိမြေကိုချင်းချောက်လာနိုင်ပါတယ်။အဲ့လိုမဖြစ်အောင်တားဆီးရေးအငင်းဆုံးဖိအားပေးဖို့ကျွန်တော်တို့စီယုံလှုပ်ဆောင်နေပါတယ်။ကုဘသာဂျီနတ်အားရတာနဲ့အလျော်ပေးလိုက်လျောတာဟာကျူးကျော်ရန်စမှုကိုဖိတ်ခေါ်တာပဲဖြစ်တယ်ဆိုတာအတိတ်အတွေ့အကြုံတွေကကျွန်တော်တို့ကိုတင်ပြပေးထားပါတယ
်။အင်အားကနေတဆင့်ငင်းချမ်းရေးရအောင်လှုပ်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့ကိုအကျိုးစီးပွားကိုဆက်ကောက်ွယ်သွားမှာဖြစ်တယ်လို့ကိုတံမိုးတွေကိုဆက်ပြီးဖော်ထုတ်ပြသသွားမှာဖြစ်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါမယ်ရှင
်။အခုထုတ်လွှင့်ပေးခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းလိုမီတာ20 25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။သမရအင်ဂျီရဲ့မဟာပြွာဆိုင်ရာအကြံပေးအရာရှိချုပ်စတီဗန်နန်ကိုသူသမရဒေါ်နယ်ထရမ့်အတွက်အဓိကအကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်ခြင်းကအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်တိုဘာဆွန်ဆိုင်ကော်မတီကအင်္ဂါနေ့မှာစီစဉ်ထားပေမဲ့သူကတော့မလာရောက်ခဲ့ပါဘူး။သူ့ကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုယ်တိုင်ဆင့်ခေါ်ခဲ့ကြတာဖြစ်ပါတယ်။အာရှခီးစင်သွားနေတဲ့အမေရိကန်ဒုသမရမိုက်ပင်ဆာအခုဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံဖို့အတွက်သူ့အနေနဲ့မတောင်းဆိုတာဒေချောင်းပြောကြားခဲ့တယ်လို့တွေ့ဆုံမှုအခြေအနေကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းလည်းဒုသမရကပြောကြားခဲ့ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥအဲ့ဥလေးဖောက်ပြမှုနဲ့အဖမ်းဆီးခံနေရတဲ့ Writers သတင်းတောင်နှုံးရဲ့အမှုကိုအင်ကာနိကရန်ကုန်မြောက်ပိုင်းခံတရားရုံးမှာဆက်လက်စစ်ဆေးခဲ့ပြီးတရားခွင်မှာတရားလူပြတက်တဲ့ရဲအရာရှိကသူဖမ်းဆီးချိန်တုန်းကမှတ်တမ်းကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ထွက်ဆိုသွားပါတယ်။အင်ကာနိရုံးထုတ်စစ်ဆေးမှုကိုနိုင်ငံတကာတန်တမာတွေလာရောက်ကြည့်ရှုခဲ့ကြတယ်လို့နောက်ချိန်ရုံးချင်းကိုတော့ February 14ရက်ချိန်ထားပါတယ်။တိုင်ဝမ်မှာ6.4 ပြင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်2ဦးသေဆုံးပြီးလူ200ကျော်ဒဏ်ရာရပါတယ်။ထိုင်ဝမ်အရှိတ်ကင်ရန်ကီလို20လောက်ကနေဒေတာဆန်တော့ချိန်နေ့လယ်3:50မှာလှုပ်သွားတာပါ။ SpaceX အာကာသစူးစမ်းရေးဆိုင်ရာပုဂ္ဂလိကကုမ္ပဏီကကမ္ဘာနဲ့အင်္ဂါဂြိုလ်ပတ်လည်နဲ့ကိုလွှတ်တင်မဲ့သူ့ရဲ့အကြီးဆုံး Falcon Heavy Rocket ထဲမှာ Cherry Neon Tesla Roadster ကားကိုထည့်သွင်းပြီးအင်္ဂါနေ့မှာပြစ်လုခဲ့ပါတယ်။
ဘုရုနဲ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါလေရှင်ညနေဘက်6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်
This program has come to you from the Voice of America, Washington.